ချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးချင်းလန်းဒက်ဖ ens ဖို့စ်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြာကူရပိုင်းပစ်ခတ်တိုက်ခိုက်မှုတွေရှိနေတာကိုနှစ်ဖက်တောင်းဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်မှုတွင်စစ်တပ်ဘက်က၂ရောက်ထပ်မနေထဏ်ရာရခဲ့ပါတယ်။ဟာခါမြို့ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေး CDF ဟာခါတပ်ဖွဲ့တွေကြားအခုရက်ပိုင်းတိုက်ပွဲတွေဖြစ်နေတာမှာမေလ19ရက်နေ့ဗုဒ္ဓနေ့ကဟာခါမတူပြည်လမ်းဘက်မှာနေမီရှင်းလင်းရင်လှုပ်ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်။မနေ့ကသူကလုံခြုံရေးနေမီရှင်းလုပ်တဲ့ဖွဲ့တွေကကျွန်တော်ခြံကိုပြီးတော့စပါဖြစ်တယ်။တော့ဒီကျွန်တော်တို့ဒီမဟာခါမတူပြည်ဟာခါမတူပြည်အကမ်းတူပြည်ကအဲမှသူဒီအကုံလုံးဒီရလို့ရတဲ့ပွဲကိုကျွန်တော်တို့ဟာကျွန်တော်တို့ကတော့ကျွန်တော်တို့မျက်စိရှိမှာပွဲချင်းတွေတွားလိုက်တွားခုနေရောက
်အခုလိုခြုံကူပြစ်ခတ်ပြီးစီဒီအက်တပ်ဖွဲ့တွေပြန်ဆုတ်ခွာချင်းကြံခဲ့တဲ့မော်တော်ဆိုင်ကတွေမိရှုပ်ခံခဲ့ရတယ်လို့ဟာခါမြုတ်ခံတူကပြောပါတယ
်။16ရက်နေ့ကမတူပြည်မှာဖြစ်တာမတူပြည်ဟာခါလန်ပေါ့နော်တို့ရာကြီးစခန်းချထားတဲ့နေရာမှာတိုက်ပွဲဖြစ်တာပေါ့နော်အဲ့မှာတော့ white side ပဲဖြစ်တော့တိုးတက်ပြန်ဆုတ်တာပေါ့နော်တက်ပြန်ဆုတ်တဲ့ချိန်မှာဒီ CDF ကြံခဲ့တဲ့ဆိုင်ကနေကိုမီရှုခံရမှာ C30 လောက်မီရှုခံရမှာ
မေလ18ရက်နေ့ကလည်းဟာကာမြို့ထဲကနေရာ3ခုမှာစစ်တပ်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်18ရက်နေ့ညနေပိုင်း3နာရီနဲ့9နာရီကြာလောက်မှာပေါ့နော်ကျွန်တော်တို့ဒီဟာကာနဲ့လုံလုံကျေးရွာနားမှာရှိတဲ့ကျွန်တော်တို့ဒီခဏတစ်ချို့ကျွန်တော်နာနေရနေရောလေသူတို့စစ်သားတွေကလာဖြစ်တယ်ဆိုတော့သူတို့လာတိုက်ခိုက်ဖို့အဲ့အင်ချင်းမှာကျွန်တော်တို့တိုက်ပွဲဖြစ်တယ်သူတို့ကလူကြီးနဲ့တယောက်က60လုံးနဲ့လာတော့ကျွန်တော်တို့တက်ပြန်ဆောက်ရတယ်နောက်ပြီးတော့ဒီမြို့ပြင်မှာဆလိုင်းဆောင်မှာလည်းတစ်ခါပြစ်တယ်ဒီအဲ့ဒီဟာကျတော့9နိုင်10နိုင်ကြာပေါ့နော်နောက်တစ်ခုကဒီဟာခတ်တဲ့အဝင်ပြင်မှာလုံချုံကြီးကိတ်ကြီးရယ်အဲ့နမှာတော့ပြတဲ့အရာဒါ18ရက်ညပိုင်းကဖြစ်တယ်ပေါ့
မေလ18နဲ့19နှစ်ရက်တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်က10ရောက်ကြဆုံးပြီး20လောက်တန်ရာရရှိခဲ့တယ်လို့ဟာကာ CDF တပ်ဖွဲ့ဘက်ကပြောဆိုပြီးမဲ့ VOA အနေနဲ့တိကျသိမ်းပြနိုင်ခဲ့ပါဘူးဟာကာမြို့မှာဖြစ်နေတဲ့တိုက်ပွဲချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုမင်းထွန်းကအခုလိုပြောပါတယ
်အနည်းကမနေ့4နာရီခွဲနဲ့9နာရီလောက်ကြာမှတော့ဟာကာရဲ့တောင်ကမီတာ9000လောက်မှာကျွန်တော်တို့အကျန်းဖက်တဲ့ဒီကနဦးနဲ့တကယ်၄၀ဦးနဲ့တကယ်တွေ့မှုဖြစ်ပွားခဲ့ပါတယ်။အဲဒီအကျံပဲ့သူတွေကလောက်လုံးကြေးရဘက်ကိုပြန်ဆုတ်သွားပါတယ်။သူအဲဒီအကျံပဲ့တွေကတလုံးသုံးသနာတစ်လက်ဖမ်းဆီးရမှာရှိတယ်။ကျွန်တော်တို့ပြည်ကစစ်တီဒါ2ဦး3ဦးလောက်အနည်းငယ်ထိခိုက်ဒဏ်ရာရှိတာရှိပါတယ်ဗျ။ဇန်နဲ့ဖြစ်စင်တော့မရှိပါဘူ
း။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဟာခါမြို့မှာစစ်တပ်ကစစ်အာဏာရှင်စန့်ကျင်ရေးဇာနာပြခဲ့တဲ့လူငယ်60လောက်ကိုစစ်ကောင်စီကနေဖမ်းဆီးခဲ့ပြီးသူတို့ကိုပြန်လွှတ်ပေးဖို့ CDF ဖွဲ့ကတောင်းဆိုခဲ့တာမှာပြန်မလွှတ်ပေးလို့ပြစ်ခတ်တိုက်ခိုက်မှုတွေဆက်စပ်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။